လွန်ခဲ့တဲ့2004ခုနှစ်ကနေ2006ခုနှစ်အတွင်းမယန်းကုန်းမြို့နယ်6ရပ်ကွက်ကအသိမ်းခံခဲ့ရတဲ့အင်ဂျီ300လောက်ကလူဦးရေ100ကျော်ဟာအသိမ်းခံခဲ့ရတဲ့မြေပိုင်ဆိုင်ဥပဒေတွေကိုကူညီဖြည့်ရှင်းပေးဖို့အတွက်သက်ကိုရိတ်သာလန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ချန်ရှိမှအကူအညီတောင်းခံခဲ့ကြပါတယ်ခြံရှိမှာတောင်းဆိုကြတဲ့6ရွက်ကွက်နေထိုင်နေသူတွေကိုဒေါ်အောင်ဆန်းစုကြည်ကတွေ့ဆုံပြီးမြေသိမ်းခံရမှုတွေအတွက်ဥပဒေအကြံပေးအရာရှိတွေနဲ့တိုင်ပေပြီးကူညီဆောင်ရွက်ပေးမယ်လို့အားပေးစက်ကပြောခဲ့တယ်လို့မယန်းကုန်6ရွက်ကွက်ကမဆိုင်ထွေးကပြောပါတယ
်အမေကတော့ဂတိရလို့မပေးတာအတိအကျပေးတာတော့မဟုတ်ဘူးပေါ့နော်ဟိုရအမေရစေရမယ်လို့တော့ဂတိပေးတာမဟုတ်ဘူးတက်နိုင်တဲ့ဘက်ကပေါ့နော်ဖြစ်နိုင်အောင်လို့သူကစ조사ပြီးတော့ဖြည့်ရှင်းပေးမယ်သူဥပဒေအကြံပေးအရာရှိတွေနဲ့တင်ပြပြီးတော့သူဆွေးနွေးပြီးတော့သူဖြည့်ရှင်းပေးမယ်လို့အမေကပြောပါတယ်
ဒါအပြင်6ရွက်ကွက်မြေသိမ်းခံပြည်သူတွေအနေနဲ့စိတ်ရှည်ကြဖို့နဲ့မှန်ကန်တဲ့သတိမွေးကြဖို့ဒေါ်အောင်ဆန်းစုကြည်ကအားပေးစကားပြောကြခဲ့ပါတယ်။မယန်းကုန်းမြို့နယ်6ရွက်ကွက်ကမြေပိုင်ဆိုင်မှုပြဿနာအရေးကူညီပေးနေတဲ့ဒီမိုကရေစီအရေးစင်ဆက်မပြတ်လှုပ်ရှားရေးအဖွဲ့ကကိုထင်ကျော်ကဒေါ်အောင်ဆန်းစုကြည်ချမ်းရှိမှအကူအညီတောင်းတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဒါတော့ဗျာကျွန်တော်တို့နိုင်ငံမှာအားကိုးရမဲ့နေတဲ့လူစုပဲလူစုပေါင်းဆောင်ရှိတယ်ဆိုတာကျွန်တော်တို့ဒီမှာလာပြီးတော့မှပြတာပါ။အုပ်ချုပ်ရေးလွှဲမှားမှုတရားစီရင်ရေးလွှဲမှားမှုလက်ရှိတော့ဥပဒေကြီးတွေရဲ့လိုအပ်ချက်တွေရအင်မတမတော့စီးရဲဘွတ်တေမှုဒဏ်တွေနိုင်ကျင့်ခံမှုဒဏ်တွေခံနေရပါတယ်ဒီအခက်အခဲတွေကိုလက်ရှိလူအားကိုးနေတဲ့လူလူခေါင်းဆောင်ကိုကျွန်တော်တို့လာရောက်တင်ပြတာဖြစ်ပါတယ်တော့အကူအညီတောင်းခံခြင်းလည်းဖြစ်ပါတယ
်ဒီနေ့အကူအညီတောင်းဆိုရမှာပါဝင်ခဲ့တဲ့မြေသိမ်းခံရသူ6ရွက်ကွက်ကအမျိုးသမီးတဦးကမြေသိမ်းခံရတာနဲ့ပတ်သက်ပြီးအစိုးရဌာနဆိုင်ရာတွေကိုတင်ပြခဲ့ပေမဲ့ထူးခြားမှုမရှိခဲ့ဘူးလို့ပြောပါတယ်
တို့တရားမဝင်စာချုပ်စာတမ်းအနေနဲ့တင်သွားတာပေါ့နော်ခရိုနီကူဝိုင်လေးကနေပြီးတော့တရားရေးဟာဥပဒေအာဏာပိုင်ရေးနဲ့ပေါင်းပြီးတော့ပေါ့နော်မတရားတင်သွားတဲ့စာချုပ်စာတမ်းတူတွေနဲ့လေလံတူနဲ့လာတင်တာပေါ့ကျူးကျော်သူဆိုပြီးတော့ကျွန်တော်တို့ကအမှန်တော့ကျွန်တော်မိဘဘိုးဘွားဆက်ဆက်ကနေလာတာ
ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်6ရပ်ကွက်ဟာ1958ခုနှစ်ကတည်းကပြည်သူပိုင်ရပ်ကွက်ဆိုပြီးတည်ထားပေးခဲ့ပေမယ့်လွန်ခဲ့တဲ့2006ခုနှစ်အတွင်းကတော်ဝင်ချယ်ရီအင်ယာတည်ဆောက်ဖို့လေးလံတင်ခဲ့ရာမှာ Green Nine ကုမ္ပဏီကပြောင်းရွှေ့စရိတ်အဖြစ်ငွေကျပ်10သိန်းပေးပြီးမြေသိမ်းခဲ့တယ်လို့မြေသိမ်းခံခဲ့ရတဲ့သူတွေကပြောပါတယ်။မယန်းကုန်း6ရပ်ကွက်ကပြည်သူတွေဟာမြေသိမ်းခံရတာကိုကျေနပ်မှုမရှိတာကြောင့်ကပိတ်စခန်းဖွင့်လှစ်ခဲ့ပြီးဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ပါတယ်ရှင်။